မြန်မာနိုင်ငံရဲ့ဖြစ်ပေါ်မှုအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုနောက်ဆုံးတင်သွင်းခဲ့တဲ့အခုနှစ်ဇွန်လကစလို့မြန်မာပြည်သူတွေရဲ့ဆင်းရဲဒုက္ခအကြောက်တရားနဲ့လုံခြုံရေးအခြေအနေတွေဟာဆိုးဝါးဆိုးရွားလာခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးဆိုင်ရာယာယီမဟာမင်းကြီးနဒါအယ်နာရှိဖ်ကလူခွင့်ရေးကောင်စီရဲ့52ကြိမ်မြောက်ညီလာခံမှာဒီကနေ့တင်ပြခဲ့ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ဆိုးဝါးလာတဲ့အခြေအနေတွေပြောင်းလဲနိုင်ရေးအတွက်အရေးပေါ်လှုပ်ဆောင်မှုတွေလိုအပ်နေပြီးငြိမ်းချမ်းရေးဒီမိုကရေစီနဲ့ရေရှည်တည်ထောင်တဲ့ဖွံ့ဖြိုးမှုအစီအစဉ်တွေဆောင်ရွက်ဖို့လိုအပ်နေတယ်လို့ဆိုပါတယ်။မြန်မာစစ်တပ်ဟာအတိုက်ခံအရာစုတွေကိုပြစ်မှတ်ထားတိုက်ခိုက်ုံနဲ့မကဘဲအတိုက်ခံတွေကိုထောက်ခံအားပေးတယ်လို့ယူဆတဲ့လူမှုအတိုင်းဝိုင်းတွေကိုပါပြစ်မှတ်ထားတိုက်ခိုက်နေတယ်လို့နဒါအယ်နာရှိဖ်ကလူခွင့်ရေးကော်မရှင်မှာထွက်ဆိုပါတယ်။စကိုင်းနဲ့မကွေးတိုင်း၊ကချင်၊ကယား၊ကရင်၊ရခိုင်နဲ့ရှမ်းပြည်နယ်စတဲ့ဒေသတွေမှာဖြစ်နေတဲ့ပြည်ပကတွေအတွင်းမြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်နေတဲ့ကိစ္စကိုထည့်သွင်းပြောဆိုတာမှာစာတင်ကြောင်းနဲ့အရဖက်ဆိုင်ရာအစအဦးပေါင်း3000ကျော်လောက်ပျက်စီးဆုံးရှုံးခဲ့တယ်လို့ဆိုပါတယ်။ဒါအပြင်စကိုင်းတိုင်းဒီပရင်မြို့နယ်အတွင်းကလက်ရက်ကုန်းကျေးရွာကိုစစ်ကောင်စီတပ်တွေကစက်တင်ဘာလ16ရက်နေ့ကတိုက်ခိုက်ခဲ့တာမှာအနည်းဆုံးကလေးငယ်6ဦးသေဆုံးပြီး12ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မျက်မြင်သက်သေတွေရဲ့ထွက်ဆိုချက်ကိုကိုးကားပြီးဒီကနေ့တင်ပြတဲ့အထက်နဒါအယ်နာရှိဖ်ကဥပမာတစ်ခုအနေနဲ့တင်သွင်းခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစလို့ကလေးငယ်188ဦးအပါအဝင်လူပေါင်း2316ဦးတပ်ဖြတ်ခံခဲ့ရပြီး15609ဦးဖမ်းဆီးခံခဲ့ရတာမှာ12464ဦးဟာအခုချိန်ထိထိမ့်သိမ်းခံထားရဆဲဖြစ်တယ်လို့ဆိုပါရခင်ဗျ